ဟူဝမ်မြို့အမေရိကန်စစ်တပ်ကဗိုင်းရပ်စ်ကိုယူလာတာဖြစ်နိုင်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတရုတ်တမကြီးကိုတောက်ချန်တွေကဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။တရုတ်တမကြီးကိုတျန်ခိုင်ကိုအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးဒေးဗစ်စတီဝါကပြင်းပြင်းထန်ထန်သတိပေးပြောဆိုလိုက်တယ်လို့တရုတ်တမကြီးကလည်းအပြင်းထန်ခုခံကာကွယ်ပြောဆိုတဲ့အကြောင်းနိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုကြတာပါ။အဘကယောကဖြစ်ပြန်နှမှုတွေစတင်ခဲ့တဲ့အပေါ်ဝေဖန်မှုတွေကိုကာကွယ်ဖို့တရုတ်နိုင်ငံကကြိုးစားနေရတာဖြစ်ပြီးကမ္ဘာကိုအမှန်တမ်းမပြောခဲ့တဲ့အကြောင်းလဲအမည်မဖော်လို့ရရှိကပြောဆိုတော့ရတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ရာဥပဒေနဲ့ဝန်မျိုးကိုအမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုးယူလာတာဖြစ်နေတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူတူဖြစ်တဲ့ကျောင်းလီချန်ကကျောင်းဝင်းနေမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပြီးတော့အမေရိကန်ကတရားဝင်ကန့်ကွက်လိုက်တာပါ။နိုင်ငံရဲ့ဝန်ကြီးဌာနရဲ့အရာရှိကတော့မောင်းမမှန်တဲ့နေ့ဖြောင့်ဝေရာအန်ဒီအများပြီးအထိပယ်မဲ့တဲ့အကြောင်းပြောခဲ့တာဖြစ်ပြီးတိကျမှာမဟုတ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒီလင်းပတ်တဲ့ပြောကြားရဲ့မိန့်ခွန်းမှာတော့တရုတ်နိုင်ငံကလာတဲ့ virus ပိုးဖြစ်နေပြောဆိုခဲ့တာပါ။အမေရိကန်အမျိုးသားညွန်ကြီးအချံပေးအရာရှိ Robert O'Brien ကလည်း virus ပိုးတက်ဖြစ်ရေးတရုတ်နိုင်ငံရဲ့ဆောင်ရွက်ချက်တွေနှိကွေးခဲ့တဲ့အတွက်ကမ္ဘာကြီးမှာနှစ်လလောက်ဆုံးရှုံးနေတာခဲ့ရတဲ့အကြောင်းမချသိခင်ကလည်းမှတ်ချက်ပြီးပြောဆိုထားတာလည်းဖြစ်ပါတယ်။